သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတရရှိမြောက်ယနေ့ဩဂုတ်လ26ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကကျော်အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများအလုသမားများအလုတွေမရှိသည့်အခါအလုဆက်သွယ်မှုများကိုဒေသရှုပိုင်ခွင့်ရှိအလုချိန်ပြီးပါကအလုသမားများအားအလုဖြင့်အဆက်ဖြတ်ခွင့်ပေးတဲ့ဥပဒေများကိုဩဂုတ်လ26ရက်တနင်္လာနေ့ကပြဋ္ဌာန်းလိုက်ပါတယ်။ဥပဒေသက်ဟာအလုသမားများအားအလုတ်ချိန်ပြပတွင်၎င်းတို့ရဲ့အလုတ်ရှင်များထံမှဆက်သွယ်ပြောဆိုမှုများကိုတုံ့ပြန်ရန်ညှင်းဆုပ်ပိုင်ခွင့်ကိုပေးထားတာဖြစ်ပါတယ်။တိုက်ခန်းကောင်းဆောင်ပီတာဒန်တန်ကသူရွေးကောက်ခံရပါကဥပဒေကိုဖျက်မယ်လို့ကတိပြုတော်လဲအလုတ်ခွင်ဆက်ဆံရေးဝန်ကြီးမာရီဝေါ့ကအလုတ်ခွင်တွင်တင့်လျော်သောနယ်နိမိတ်များထားရှိရန်လိုအပ်ပြီးဒါကအလုတ်သမားတွေကိုအထောက်အကူဖြစ်စေမယ်လို့ပြောဆိုပါတယ်။ဩစတြေးလျရှိအလုသမားများသည်၎င်းတို့ရဲ့အားလက်ချိန်များကိုရားသိနေလို့သူမကပြောဆိုပါတယ်အလုသမားများသည်အချိန်ပိုလောက်ခမရသောကြောင့်နိုင်ပေါင်းများစွာအလုလောက်ရခြင်းသည်ချိုးချောင်းစီလျော်တယ်လို့မိသူများကမမျောသင့်လို့ထင်မြင်ယူဆခြင်းနဲ့မရှိပါဘူးသူတို့ဟာသူတို့ဖုန်းများကိုအဆက်မပြတ်စစ်ဆေးခြင်း၎င်းတို့ရဲ့အီးမေးလ်များကိုစစ်ဆေးခြင်းနိုင်ပိုင်းအကြားတွင်၎င်းတို့ရဲ့သထေးက၎င်းတို့ထံပေးပို့မဲ့အရာများအတွက်တွေးတောနေမသင့်ပါဘူးအလုရှင်သည်အချိန်နဲ့အမျှအရေးပေါ်ကိစ္စရှိပါကနောက်နေ့ထိမဆောင်နိုင်သောအရာနှင့်ပတ်သက်လို့အလုသမားတဦးထံဆက်သွယ်ရန်လိုအပ်ပါကလူတိုင်းနားလည်ပါれဒါပေမဲ့အခုအချိန်ခါမှာအလုအတွက်အဆက်မပြတ်ရှိနေဖို့မလိုအပ်ပါဘူးအရာတော်တော်များများကနောက်နေ့ထိဆောင်လို့ရနိုင်ပါれစနေတွင်ဓာတ်ထုတ်မှုဓာတ်ဖြင့်ထိုးခဲ့သည်ဟုဆဆွဲခံရသောအသက်58နှစ်အရွယ်အမျိုးသားတဦးသည်၎င်းရဲ့လက်တွဲပေါ်အားအင်ဂဒင်းတွင်ကားတိုက်မှုပြီးဘော့စကတ်တဖြင့်တိုက်ခိုက်ခဲ့ပြီးမှအခုညီလာပေးသည့်လူများကိုပါတိုက်ခိုက်ခဲ့ပါသည်။အဲ့ဒီအမျိုးသားဟာသူ့ကိုယ်သူပြင်းပြင်းထန်ထန်ဒဏ်ရာမရရှိခင်မှာဘေးနားကလူ6ဦးနဲ့ရဲရရှိတဦးကိုဓာတ်ဖြင့်တိုက်ခိုက်ခဲ့ပါသည်။သူကိုဖမ်းဆီးပြီးဆေးရုံကိုခေါ်ဆောင်သွားခဲ့ရမှာသူ့ရဲ့အခြေအနေဟာပြင်းထန်ပေမဲ့တည်ငြိမ်လာခဲ့ပါတယ်။၎င်းရဲ့လက်တွဲဖော်သည်စိုးရိမ်ရသည့်အခြေအနေတွင်ရှိနေပါသေးတယ်။မျက်မြင်သက်သေများကထိုဒေါသထွက်နေသောအမျိုးသားသည်သူ့ကိုမှသွေးများဖြင့်ဖုံးနေတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့ကအဆိုပါအမျိုးသားကားမောင်းနေစဉ်၎င်းရဲ့လက်တွဲဖော်ကတိုက်ခိုက်မှုစတင်ခဲ့တယ်လို့ယုံကြည်ကြောင်းပြောဆိုပါတယ်။အနာပိုင်များကဝင်ရောက်ဆွတ်ဖက်ရန်ကြိုးပမ်းခဲ့တဲ့ဘေးကလူများရဲ့ရဲရဲမှုကိုချီးကျူးပြောဆိုသွားပါတယ်။တရုတ်ကဲ့သို့သော e-commerce ဖွံ့ဖြိုးရန်ဆန္ဒရှိဟုဖီဂျီဝန်ကြီးချုပ်ပြော။တရုတ်နိုင်ငံပုံစံ e-commerce မှာဖွံ့ဖြိုးတိုးတက်မှုနဲ့စွန့်အသည့်တွေရှာဖွေသွားမှာဖြစ်ကြောင်းဖီဂျီဝန်ကြီးချုပ်ရာဘူကာကပြောဆိုပါတယ်။ကျွန်နိုင်ငံဖြစ်တဲ့ဖီဂျီနိုင်ငံဟာတရုတ်နိုင်ငံတို့မျိုး e-commerce မှာဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ထားပြီးဤပညာတွေတိုးတက်ဖို့လည်းရည်ရွယ်တယ်လို့ဝန်ကြီးချုပ်ရာဘူကာကပြောဆိုပါတယ်။တရုတ်မီဒီယာ CMG ရဲ့အင်တာဗျူးမှာတရုတ်နိုင်ငံရဲ့စီးပွားရေးလမ်းကြောင်းကိုသဘောကျကြောင်းရာဘူကာကပြောဆိုသွားတာဖြစ်ပါတယ်။ရာဘူကာဟာတရုတ်နိုင်ငံကိုဩဂုတ်လ12ရက်ကနေ21ရက်ထိဖိတ်ကြားခြင်းအရအလဲပတ်ခီးစဉ်လာရောက်ခဲ့ခြင်းဖြစ်ပါတယ်။ဖီဂျီနိုင်ငံဟာပစိဖိတ်နိုင်ငံတွေနဲ့ပူးပေါင်းပြီး2050 Blue Pacific နိုင်ငံများပူးပေါင်းဆောင်ရွက်မှုမှာပါဝင်တဲ့နိုင်ငံဖြစ်ပါတယ်။2050ဘီဟာအရပစိဖိတ်ဒေသတွေနိုင်ငံတွေငြိမ်းချမ်းမှုတဟဇာတဖြစ်မှုလုံခြုံမှုလူမှုရေးပါဝင်ဆောင်ရွက်မှုနဲ့ချမ်းသာကျွယ်ဝမှုစတဲ့ရည်ရွယ်ချက်တွေနဲ့အတူပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ရာဘူကာရဲ့တရုတ်လေပတ်ခီးစဉ်ထဲမှာ2020ပြည့်နှစ်တုန်းကအရန်ဆင်းရဲခဲ့တဲ့ယူနန်ခရိုင်မာလီပိုဒေသကိုသွားရောက်လေပတ်မှုနဲ့ပါဝင်ပါတယ်။ဒါအပြင်ရာဘူကာဟာတရုတ်နိုင်ငံရဲ့အကြီးဆုံးလျှက်စစ်ကားတွေအတွက် လစ်သူနီယမ်အာယွန်ဘက်ထရီထုတ်လုပ်တဲ့နေရာကိုလည်းလေပတ်မှာဖြစ်ပါတယ်။ဘက်ထရီစွမ်းအင်အသုံးပြုမှုကိုရာဘူကာကစိတ်ဝင်စားနေပြီးဖီဂျီနိုင်ငံမှာလည်းစွမ်းအင်သစ်ဖွံ့ဖြိုးမှုလုပ်ငန်းတွေလုပ်ဆောင်ဖို့ဆန္ဒရှိနေတယ်လို့ဆိုပါတယ်။ Telegram အမှုဆောင်အရာရှိချုပ်ပြင်သစ်မှာဖမ်းဆီးခံရ Telegram Internetဆက်သွယ်ရေးလူမှုကွန်ရက်တည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ရုရှားပြင်သစ်ဂရေကျွဲသထေးဘေဗယ်ဒူရော့ဖ်ကိုပဲရစ်မြို့စုံကဘိုးကတ်ဒီစိတ်မှာဖမ်းဆီးလိုက်ကြောင်းအမည်မဖော်လိုတဲ့ဤဆက်သူတွေကိုကိုးကားပြီး TF1 နဲ့ BFM ပြင်သစ်ရုံးသံဌာနတွေကဖော်ပြလိုက်ပါတယ်ကိုပိုင်ချက်လီရင်နဲ့ခီးသွားနေတဲ့ဒူရော့ဖ်ကိုပြင်သစ်ရဲတပ်ဖွဲ့ရဲ့ကနာဦးစုံစမ်းစစ်ဆေးမှုတစ်ခုအတွက်ဖန်ဝင်ရန်နဲ့ထိမ့်သိမ့်လိုက်တာလို့လဲ TF သတင်းဌာန website မှာဖော်ပြထားပါတယ်။သူ့ကိုအစောဆုံးတရားစွဲအရေးယူနိုင်ခြင်းရှိတယ်လို့လဲပြင်သစ်သတင်းတွေကဖော်ပြထားပါတယ်။ဖန်စီမှုနဲ့ပတ်သက်လို့လက်တလော Telegram company ကရောပြင်သစ်အာဏာပိုင်တွေကပါတရားဝင်ပြောတာတော့လက်တလောမရှိသေးပါဘူး။အသုံးပြုသူတန်တထောင်နီးပါးရှိတဲ့ Telegram လူမှုကွန်ရက်ဟာရုရှား Ukraine နဲ့တချိန်ကဆိုဗီယက် Union တဲ့အောက်ကကွဲထွက်လာတဲ့နိုင်ငံတွေမှာအထူးအသုံးပြုမှုများပါတယ် Facebook YouTube WhatsApp Instagram TikTok နဲ့ WeChat စတဲ့လူမှုကွန်ရက်တွေပြီးရင် Telegram ကိုအသုံးပြုတာများကြပါတယ်နေ့စဉ်သတင်းတို့ Newsflash များကိုပိုမိုချားသိရန်SPS Language Podcast ကိုတွားရောက်ချီရှုပါတို့မို့ဝင်ရောက်နားဆင်ကြည့်ပါဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မို့သင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ